ထိုင်းနိုင်ငံမှာနိုင်ငံသားရွှေပြောင်းအလို့သမားတွေရဲ့အလို့တော်ဝန်စီမံခန့်ခွဲရေးအကူအညီစီမံချက်အသစ်ထွက်ပေါ်လာပြီးနောက်ထိုင်းအစိုးရကအဖမ်းဆီးတွေဇက်တိုက်လွတ်လာတဲ့အတွက်နေရပ်ပြန်တဲ့မြန်မာတွေတောင်းနေချီရှိနေပါပြီ။ဒီနောက်မှာထိုင်းအစိုးရကသူ့ရဲ့ဥပဒေစီမံချက်ကိုရပ်ပေါင်း180ဆိုင်းငံ့ထားလိုက်ပြီးပြန်လည်သုံးသပ်နေပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေပြောင်းအလို့သမားများရဲ့အလို့တော်ဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်အဖမ်းဆီးတဲ့ဇက်တိုက်လှုပ်လာတဲ့အတွက်မြန်မာတွေတောင်းနေချီပြီးပြန်ကြပြီးတဲ့နောက်မှာတော့ထိုင်းအစိုးရကသူတို့ရဲ့ဥပဒေကိုရပ်ပေါင်း120ကနေရပ်ပေါင်း180အထိတိုးမြင့်ပြီးဆိုင်းငံ့မှုလုပ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ထိုင်းဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့အစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ခဲ့ရဆိုရင်ဒီအလို့သမားတွေကိုတရားဝင်ထောက်ထားတွေရရှိအောင်ဆောင်ရွက်ဖို့အတွက်ရပောင်း180တိုးပေးလိုက်တယ်။အဲဒီရပောင်း180ကလာမယ့်နှစ်ဇန်နဝါရီလတရိုင်းနေ့အတွင်းဝင်သွားတယ်ဖြစ်ပါတယ
်။ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်မြဝတီနဲ့ကော့တောင်ရနောင်းလန်းကပြန်ကြတဲ့မြန်မာတွေကိုတော့နယ်စပ်ကနေမြန်မာအစိုးရအာဏာပိုင်တွေနဲ့လူမှုရေးအသင်းအဖွဲ့တွေကကြိုးဆိုပြီးနေရရင်းကိုပြန်ပို့ပေးခဲ့ကြပြီးမဲ့ပြည်တွင်းမှာအလောက်ကန်အခွင့်အလမ်းတွေမရှိတာကြောင့်အခက်အခဲတွေကြုံနေရတယ်ဆိုပြီးရွှေပြောင်းလို့သမားတဦးကပြောပြပါတယ်
။သမီးတို့ကတော့ဒီထိုင်းနိုင်ငံမှာတော်နေနေလာကြပြီးတော့ကိုယ်ရင်ကိုယ်ရလို့ဖြစ်နေပြီအဲ့ဒါကြောင့်မို့မြမကြီးမှာကျတော့လောက်ပိုင်ဖြစ်နေလာကြိုးလာလို့လူမှုရေးသင်ပွဲတွေကတော့လာကြိုးကြတယ်ကိုယ်ကတော့အိမ်နိုင်ရင်ရောက်ပဲလိုက်ပို့ပေးတယ်ပေါ့ဒါလားအိမ်အဲ့လိုမျိုးပဲကိုမျိုးကိုယ်ရပေါ့အဲ့လိုကားနဲ့ပဲလာကြိုးပေးတယ်ပို့ပေးတယ်ကိုသွားချင်းနဲ့ရမျိုးမျိုးရလာခုဥပမာရန်ကုန်လို့ရန်ကုန်ပေါ့သူတို့ကားနဲ့ပို့တင်ပို့ပေးလိုက်တယ်အဲ့ဒီလိုမျိုးပဲရှိတယ်မြမကြီးမှာကျတော့ကိုအိမ်ကိုရဆိုပေမဲ့လည်းစိတ်နေလို့ထားရတော့မကောင်းလောက်စားခံစားလို့မရဘူးမ
တချို့လူသမားတွေကတော့အလောက်ကန်အခွင့်အလမ်းတွေမရှိတာကြောင့်နေရက်ကိုလည်းမပြန်နိုင်ဖမ်းဆီးမကိုလည်းစိုးရိမ်ပြီးနေဆက်တွေမှာပေါင်းအောင်နေထိုင်ရတာတွေအလောက်ထက်မလောက်နိုင်တဲ့အတွက်ဝင်ဝင်မရှိတာတွေကိုလည်းကြုံနေရတယ်ဆိုပြီးရွှေပြောင်းလို့သမားတဦးကဆိုပါတယ်
မိုင်းကျန်တဲ့အခုချိန်အခုရာဒီဆိုတာအောက်မှာလည်းအလုပ်ကြာသွားတာကိုလူကြီးကဝိုင်းနေလိုက်အောက်မှာမိုးကောင်းလို့အလုပ်လို့အဆင်မပြေဘူးကြားနေဟာကြီးဆိုလို့အဲ့လိုပေါ့တင်းတင်းရောအောက်ပြန်လည်းအလုပ်မရှိဒီမှာနေရောလည်းဖန်စီနဲ့အဲ့လိုကြည်ကြတယ်ကိုကငိုဆောင်ရဲတင်းတင်းပြီးအင်းရဲ့အင်းမထွက်ပဲစံဖန်မရှိနေကြတာပေါ့
အခုဆိုရင်နေဆက်ကိုပြန်တဲ့လမ်းတွေမှာအဖမ်းဆီးတွေမရှိတော့ဘူးလို့တချို့ကဆိုပေမဲ့နေဆက်ကိတ်တချို့မှာတော့မြမာတွေဟာစစ်ဆေးခံနေရတာဖမ်းဆီးခံနေရတာတွေလည်းရှိနေသေးပါဖျားသုံးစုနဲ့ငေါထောင်လန်းတွေကနေရပြန်မြန်မာတွေကတော့ကြိုးစိုးသူတွေနှဲပါတယ်လို့အခက်အခဲတွေရှိနေသေးပဲဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ရှင့်နေဦးအောင်မျိုးတန်းကဆိုပါတယ
်တကယ်တမ်းတချို့အခုနေဇတိတွေဖြစ်တဲ့ဒီအခုမောထောင်တို့လို့ဒီဖျားသုံးစုဒိတ်တွေမှာတော့အဲ့လိုမရှိဘူးအဲ့လိုသွားတဲ့လူတွေကတော့အခက်အခဲမျိုးတွေရှိတယ်ဗမာပွဲစားမှတယောက်ကနေပြီးတော့ထိုင်းတာဝန်ရှိတဲ့ပူပေါင်းပြီးတော့နေဇတ်ရောက်နေတဲ့တိုင်တော်မှ4500တောင်းနေဆိုတာကိုအဲ့ဒီကမြန်မာလူမဖြစ်တဲ့နိုင်အောင်စိုးလေးရဲ့ပြတ်ပတ်ချက်ရသိရပါတယ်ခင်ဗျာ။ကြေတနာမျိုးကြီးရှိတယ်ဆိုတာတော့သိရပါတယ်
။နေရပြန်ရတဲ့မြန်မာတွေဟာပွဲစားတွေကနေတဆင့်အနည်းဆုံးဘတ်ငွေ3500ပေးပြီးလမ်းမှာအစ်စ်စေးမခံရအောင်ပြန်နေကြရသူတွေလည်းရှိတယ်လို့အလို့သမားရဲ့အသင်းအဖွဲ့တွေကဆောင်ရွက်ပေးတာကြောင့်ထိုင်းအနာပိုင်တွေကစီစဉ်ဆောင်ရွက်ပေးမှုတွေနဲ့နေဆက်ဂိတ်တွေမှာအဖမ်းဆီးမရှိပဲပြန်ကြရသူတွေလည်းရှိပါတယ်။နေရပြန်ရသူတွေကိုမြဝတီမြို့နယ်ကော့တောင်းမြို့တွေမှာကျိုးစိုးရေးစခန်းတွေဖွင့်ပြီးလိုက်ပါပို့ဆောင်ပေးနေကြပေမဲ့အလုတ်ကန်အခွင့်အလမ်းတွေမရှိတဲ့အတွက်အိန္ဒိနာချင်းနိုင်ငံမှာအလုတ်လာလုတ်နေကြရတဲ့ရှေ့ပြောင်းလို့သမားတွေကတော့မြန်မာနိုင်ငံထဲမှာမိသားစုတွေရဲ့နေထိုင်စားသောက်ရေးတွေအတွက်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးပြောပြကြပါတယ်ရှင်။